Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင်။ VOA American အသံရဲ့2018ခုနှစ်ဒီဇင်ဘာလ2ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးမှာပါ
။ကျမသင်္ကီထိုက်ပါရှင်ဒီညနေကင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အရတရုတ်သွင်းကုန်တွေအပေါ်လောလောဆယ်အမေရိကန်ဘက်ကအခွန်ထပ်မတိုးဖို့သဘောတူထားပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အမေရိကန်သမ္မတဟောင်းဂျော့ချ်ဘုတ်ကိုမနေ့ပြန်ကဆလို့မြို့တော်ဝါရှင်တန်ကိုတည်ဆောင်လာမှာဖြစ်ပြီးအများပြည်သူဂါရဝပြုနိုင်ဖို့လွှတ်တော်ခမ်းမမှာထားရှိမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာရည်ထဲမှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်ပို့ရေးကိုအကြိမ်ကြိမ်ကြိုးပမ်းနေမယ့်လက်တွေ့ဖြစ်နိုင်ခြေမရှိသေးဘူးလို့ Cox's Bazaar ကကုလတာဝန်ရှိသူကပြောဆိုလိုက်သလိုဒုက္ခသည်တွေကလည်းသူတို့တောင်းဆိုချက်တွေမလိုက်လျောမချင်းပြန်ဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်
။အဓိကကျွန်တော်တို့တောင်းဆိုချင်တာသဘောတန်ကျွန်တော်တို့မူလနဲ့နိုင်ငံသားကော်ရပီပြည်အမေမှာဆူရဆရာနမဲနိုင်မှာကျွန်တော်တို့မူလနဲ့နဲ့တန်ခဲ့တဲ့ဟုတ်စာဖြစ်ဖြစ်ပိုင်ချန်ကွန်ကြီးလို့ကျွန်တော်တို့ပြောရမယ်နမဲကောင်းမှာကျွန်တော်တို့ figure
ဘာလူခါလီဒုက္ခသည်စခန်းနီရိုဟင်ဂျာဒုက္ခသည်တူဦးလည်းဖြစ်မောင်နှောဒေတာခန်ကျောင်းဆရာတူဦးလည်းဖြစ်ခဲ့တဲ့ဥမောင်မောင်ပြောသွားတာပါ။သတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာမူရစ်ဆေးတွေဖမ်းမိတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားသဘောတူညီချက်လေးတစ်ခုရရှိခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လမ်းမှာပဲ Air Force One လေယာဉ်ပေါ်မှာသမ္မတထရန့်ကကြေညာချက်ထုတ်ပါတယ်။အခုဆွေးနွေးပွဲကအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အလားအလာကောင်းနေတဲ့ကောင်းမွန်အလုပ်ဖြစ်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။တရုတ်သမ္မတရှီနဲ့ညှိနှိုင်းဆောင်ရွက်ရတဲ့အပေါ်မှာဂုဏ်ယူကြောင်းသိကောင်းတဲ့သဘောတူညီချက်ဖြစ်ကြောင်းအမေရိကန်သမ္မတကသတင်းထုတ်တွေကိုပြောဆိုခဲ့တာပါ။သွင်းကုန်ခွန်တွေကိုသူ့ဘက်ကပြန်လည်ရုပ်သိမ်းပေးမှာဖြစ်တယ်လို့တရုတ်ဘက်ကလည်းသွင်းကုန်ခွန်တွေကိုဖိရှားပေးမယ်အကြောင်းတရုတ်ဘက်ကအမေရိကန်ထုတ်ကုန်အများအပြားကိုဝယ်မှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်။ဒေါ်လာ200ဘီလီယံတန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်100ဂိုင်နှုန်းကောက်ခံထားတာကနေအခုဇန်နဝါရီလ1ရက်နေ့မှာထပ်တိုးမယ်လို့ပြောဆိုထားတဲ့25ရာဂိုင်နှုန်းအထိတိုးပြီးမကောက်ဖို့လောလောဆယ်အမေရိကန်သမ္မတဘက်ကသဘောတူထားတယ်လို့အင်ဗျူရိုကြေညာချက်မှာဖော်ပြပါတယ်။သဘောတူညီချက်မရသေးပေမဲ့လည်းအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးကွာဟချက်ကိုလျှော့ချနိုင်ရေးအတွက်အမေရိကန်ရဲ့ဆက်မှုထုတ်ကုန်တွေစွန့်အင်စိုက်ပျိုးရေးနဲ့တခြားထုတ်ကုန်ပမာဏအများအပြားဝယ်ဖို့တရုတ်တို့သဘောတူမှာဖြစ်တယ်လို့လည်းအင်ဗျူရိုပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။အမေရိကန်လယ်သမားတွေစီကလယ်ယာထွက်ကုန်တွေကိုတရုတ်ဘက်ကစပီးဝယ်ဖို့သဘောတူကြောင်းလည်းပြောပါတယ်။နှိပညာတွေလွှဲပြောင်းပေးဖို့ဖိအားပေးတာတွေညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ပေးရေးကုန်သွယ်ရေးအတားအဆီးစိုက်ဘာထိုးဖောက်ဝင်ရောက်မှုတွေနဲ့ခိုးယူမှုတွေဝန်ဆောင်မှုနဲ့စီးပွားရေးကဏ္ဍတို့မှာလုံနီးလုံဟန်နေပြောင်းလဲရေးစပီးဆွေးနွေးကြဖို့ကိုလည်းတရုတ်နဲ့အမေရိကန်ခေါင်းဆောင်တို့သဘောတူခဲ့တယ်လို့အင်ဂျူရိုကြေညာချက်မှာဖော်ပြထားပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့လာမယ့်ဇန်နဝါရီလဒါမှမဟုတ်ဖေဖော်ဝါရီလလောက်မှာထွေးဆုံမှုမျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာအာဂျင်တီးနားနိုင်ငံက G20 အစည်းအဝေးကိုတက်ရောက်ပြီးသူ့ရဲ့ Air Force One လေးနဲ့ပြန်လာစဉ်မှာသတင်းတောက်တွေကိုလင်းပေါ်မှာပြောကြားလိုက်တာဖြစ်ပါတယ်။ထွေးဆုံမှုအတွက်နေရာ၃နေရာကိုစဉ်းစားတာကြောင့်ဒါပေမဲ့ဘယ်နေရာတွေဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။သူနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ကြားမှာဆက်ဆံရေးကောင်းမွန်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပြင်သူ့အနေနဲ့ကင်ဂျုံအုံးကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့တစ်ချိန်ချိန်မှာဖိတ်ကြားသွားကျင်တယ်လို့လည်းဆိုပါရယ်အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံးတို့ဟာပြီးခဲ့တဲ့ဇွန်လကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြပြီးတော့သူတို့နှစ်ယောက်ကြားမှာအသေးစိတ်သဘောတူညီချက်ကိုမရခဲ့ကြပေမဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လှုံ့ဆော်သွားဖို့ကိုဂရုပြုခဲ့ကြပါတယ်ခင်ဗျာ
မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပယ်ဖျက်မဲ့အကြောင်းလွှတ်တော်ကိုတရားဝင်အကြောင်းကြားစာပေးပို့မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ၂၀ရဲ့ G20 ထိပ်သီးဆွေးနွေးပွဲကနေအပြန် Air Force One လေယာဉ်ပေါ်မှာသမ္မတထရန့်ကသတင်းထောက်တွေကိုအခုလိုပြောဆိုခဲ့တာပါ။မက္ကဆီကိုကနေဒါတို့နဲ့လက်တလောသဘောတူလက်မှတ်ရေးထိုးထားတဲ့ကုန်သွယ်ရေးသဘောတူညီချက်နဲ့NAFTA ဆက်နှင့်တက်ရောက်ခဲ့တဲ့1994ခုနှစ်မတိုင်ခင်ကကုန်သွယ်ရေးစီးပွားရေးကိန်းနဲ့အတိုင်းပြန်လည်ကျင့်သုံးမလားဆိုတာကိုလွှတ်တော်ဘက်ကရွေးချယ်လိုက်မယ်လို့သမ္မတထရန့်ကပြောပါတယ်။အခုဇန်နဝါရီလကစလို့အောက်လွှတ်တော်ကိုကြီးစိုးမဲ့ဒီမိုကရက်တစ်ဘက်ကတော့မူရေကိုပဲသဘောတူထားပြီးအသေးစိတ်မှပါတဲ့အခုကုန်သွယ်ရေးသဘောတူညီချက်အပေါ်မှာအတော်လေးတန်တရားရှိနေကြပါတယ်။အောက်လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်လာမယ်လို့ခန့်မှန်းထားကြတဲ့လွှတ်တော်အမနန်စီဖလိုစီကတော့အခုကုန်သွယ်ရေးသဘောတူညီချက်ကအလုတ်သမားတွေနဲ့တဘာဝပတ်ဝန်းကျင်အကာအကွယ်ပေးရမှာပါတာကြောင့်မပြည့်စုံသေးဘူးလို့ပြောဆိုထားပါတယ်ရှင်
။ American သမ္မတဟောင်း George H.W. Bush ကွယ်လွန်သွားတဲ့အတွက်သူ့အနေနဲ့အစိုးရအသုံးစရိတ်ကိုလည်းနှစ်ပတ်ထပ်တိုးဖို့ကိစ္စကိုသဘောတူနိုင်ပွဲရှိတယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့သမ္မတဟောင်း George Bush ကိုဂုဏ်ပြုတဲ့ဇာပနာအခမ်းအနားကိုအခုတစ်ပတ်အတွင်းမှာကျင်းပပြုလုပ်ဖို့ရှိနေတဲ့အတွက်လွှတ်တော်ခေါင်းဆောင်တွေကသူ့ကိုအသုံးစိတ်တိုးပေးဖို့တောင်းဆိုခဲ့တယ်လို့သမ္မတ Trump ကပြောပါတယ်။သူအနေနဲ့ဒီကိစ္စကိုလုံးဝစဉ်းစားသွားမှာဖြစ်ပြီးတော့ပြီးနိုင်တယ်လို့လည်းပြောပါတယ်။အရင်းနှီးနိုင်ငံမှာကျင်းပနေတဲ့ G20 အစည်းအဝေးတက်ရောက်ပြီးပြန်လာစဉ်မှာသမ္မတ Trump ကသူ့ရဲ့ Air Force One လေယာဉ်ပေါ်မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။အခုလောလောဆယ်မှာတော့ဒီသတင်းပတ်အကုန်ဒသမ9ရက်နေ့ပြီးရင်တော့အစိုးရလုပ်ငန်းတွေအတွက်အသုံးစိတ်ထေကုန်မှာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ကြာနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့ဇာပနာအခမ်းအနားအစီအစဉ်အသေးစိတ်ကိုမိသားစုကစီစဉ်တာလို့ကာကွယ်ရေးဝန်ကြီးဌာနကမနေ့စနေနေ့မှာပြောပါတယ်။1989ခုနှစ်ကနေ1993ခုနှစ်အတွင်းအမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့တဲ့သမ္မတဘုရှ်ကိုလာမယ့်ဗုဒ္ဓဟူးနေ့မှာဝါရှင်တန်ဒီစီက National Cathedral ဘုရားကျောင်းမှာနိုင်ငံတော်ဇာပနာကျင်းပမှာဖြစ်ပြီးကြာသပတေးနေ့မှာတော့ Texas ပြည်နယ်ကသူ့ရဲ့အစာကြီးထိုက်ဝင်မှာတကြိုမှာဖြစ်ပါတယ်။မနေ့ဖြန်တနင်္လာနေ့မှာမြို့တော်ဝါရှင်တန်ကိုကွယ်လွန်သူသမ္မတဟောင်းဘုရှ်ရဲ့ရုပ်အလောင်းကိုတည်ဆောင်လာမှာဖြစ်ပြီးအများပြည်သူဂရဝပြုနိုင်ဖို့လွတ်တော်ခမဆောင်ကြီးမှာဗုဒ္ဓဟူးနေ့မနေ့ပိုင်းအထိထားရှိမှာဖြစ်ပါတယ်။အခမ်းအနားကိုတော့တနင်္လာနေ့ညနေ 9:00 မှာစဖို့စီစဉ်ထားပါတယ်။လွတ်တော်ခမဆောင်ကြီးထဲမှာထားရှိမဲ့ကွယ်လွန်သူသမ္မတဟောင်း George H.W. Bush ကိုတော့တနင်္လာနေ့ညနေ 9:00 ခွဲကနေဗုဒ္ဓဟူးနေ့မနေ့ 9:00 အထိအများပြည်သူလာရောက်ဂရဝပြုနိုင်မှာလည်းဖြစ်ပါတယ်။သမ္မတဟောင်းရဲ့ဇာပနာအခမ်းအနားကိုသမ္မတဒေါ်နယ်ထရန့်တက်ရောက်မယ်လို့လဲအင်ဖြူရောကမနေ့စနေနေ့မှာကြေညာပါတယ်။ဇာပနာအခမ်းအနားကျင်းပမဲ့ဗုဒ္ဓဟူးနေ့ကိုတနိုင်ငံလုံးခြေခွဲဝမ်းနည်းဖွယ်နေ့အဖြစ်သတ်မှတ်တဲ့အကြောင်းလဲအင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။ကွယ်လွန်သူသမ္မတဟောင်းကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်သမ္မတအင်ဒိုမှာတော့အလံကိုတိုင်တဝက်လျှော့ချလွှင့်ထူထားပါတယ်ရှင်။
ပြည်ထောင်စုသမ္မတအမန်နျူအယ်မက်ခရွန်ဟာပြည်ထောင်ဝန်ကြီးချုပ်ပြည်ထောင်ဝန်ကြီးတို့နဲ့တွေ့ဆုံပြီးတော့အရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့မှကျင်းပခဲ့ပါတယ်ပြည်ထောင်နိုင်ငံပဲရစ်မြို့အပါအဝင်နိုင်ငံတော်မှာသတင်းသုံးပတ်ဇက်တိုက်ဆန္ဒပြနေကြတဲ့အကောင်အင်ကြီးအဝါဝဆန္ဒပြတဲ့သူတွေကိုဘယ်လိုမျိုးအကောင်ဆုံးကင်တွေဖြည့်ရှင်းမလဲဆိုတာကိုဆွေးနွေးဖို့အတွက်အခုလိုအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့တာဖြစ်ပါတယ်ပဲရစ်မြို့မှာစနေနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေကပတင်းပေါက်တွေကိုရိုက်ခွဲပြီးစတိုးဆိုင်တွေကိုလူရဲခဲကြသလိုအော့ဂဒီထရိုင်အထိမ်းမတ်မဦးကြီးကိုလည်းစီးရီနဲ့မှုတ်ခဲ့ကြတာကြောင့်အဒီကယုံအသွင်လိုဖြစ်လာခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းပဲရစ်မြို့မှာအဆိုးဝါးဆုံးလူမှုမငြိမ်သက်မှုလည်းဖြစ်လာခဲ့ပါတယ် လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာ၊ဆိုင်တွေလူရခံရတာ၊အဆောက်အုံတွေမိရှုခံရတာ၊လမ်းသွားလမ်းလာတွေနဲ့တရင်တော့တွေကိုချင်းချောက်ခံရတာအပါအဝင် Arctic Triumph ကိုစီးတွေနဲ့မှုတ်သွားတာဟာမှန်ကန်တဲ့လောက်ရတည်မဟုတ်ဘူးလို့သမ္မတ Macron ကပြောပါတယ်။စနေနေ့က Paris မြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်23ယောက်အပါအဝင်133ယောက်ဒဏ်ရာရခဲ့ပြီးတော့လူ412ယောက်ကိုဖမ်းဆီးလိုက်တယ်လို့ Paris ရဲတပ်ဖွဲ့ကပြောပါတယ်။မနေ့စနေနေ့တုန်းက Paris မြို့မှာလူပေါင်း500,000အပါအဝင်နိုင်ငံတော်ဝန်ဆန္ဒပြတဲ့သူ36,000လောက်ရှိတယ်လို့လည်းပြည်သက်ဝင်ကြီးချုပ်ကပြောပါတယ်။ငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုအစိုးရနဲ့ဆွေးနွေးဖို့အစိုးရပြောခွင့်ရကတိုက်တွန်းထားပါတယ်။ပြည်သက်နိုင်ငံတော်ဝန်မှာလက်စီအပါအဝင်အခွန်တွေတိုးမြှင့်ကောက်ခံလာတာကိုမချေနှက်လို့ဆန္ဒပြပွဲတွေဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုသမ္မတသည်အဖြစ်အန်ဒရီမန်နျူအယ်လိုပက်ဆိုဗရာဒိုမနေ့စနေနေ့ကကျန်းသစ်စာချိန်ဆိုပါတယ်မက္ကဆီကိုနိုင်ငံပြန်လည်ရှင်သန်မှုရဲ့အတားအဆီးဖြစ်တဲ့အဂရိလိုက်စားမှုတွေနဲ့ပြည်ထောင်ကကင်းလွတ်ခွင့်ရနေတာတွေကိုအဆုံးသတ်မှာဖြစ်တာကြောင့်ဒီကိစ္စကလွဲလို့အသွင်ကူးပြောင်းရင်းမှာငြိမ်းချမ်းပြီးအစည်းအဝေးတကျဖြစ်ဖို့သမ္မတကကျန်းသစ်စာချိန်ဆိုပွဲမင်ကွန်းမှာဂရုပြုပြောဆိုသွားပါတယ်ပြခဲ့တဲ့ဇူလိုင်လသူရွေးကောက်ခံရပြီးနောက်ပိုင်းမက္ကဆီကိုဈေးကွက်ထိုးချနေပေမဲ့လည်းမက္ကဆီကိုနိုင်ငံဟာယင်းနှိမ့်နှံမှုတွေအတွက်နေရာကောင်းဖြစ်တဲ့ဆိုတာကိုလည်းသမ္မတကအားပေးပြောဆိုသွားပါတယ်။နိုင်ငံတကာယင်းနှိမ့်နှံသူတွေဘေးကင်းလုံခြုံမှုရှိပြီးအကျိုးအမြတ်များများရစေမယ့်အခြေအနေမျိုးတွေဖန်တီးပေးဖို့ဂရုပြုတဲ့အကြောင်းလဲသမ္မတအသစ်ကပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပိုကောင်းဖို့လဲမက္ကဆီကိုသမ္မတအသစ်လိုပက်ဆိုဘရာဒိုကကျန်းသစ်စာချိန်ဆိုပွဲအခမ်းအနားမှာပြောဆိုသွားပါတယ်။ကျန်းသစ်စာချိန်ဆိုပွဲအပြီးမှာတော့သမ္မတကမြို့တော်မက္ကဆီကိုစီးတီကလော့စ်ပီနော့စ်သမ္မတအင်ဒိုကိုအများပြည်သူလေ့လာနိုင်အောင်ဖွင့်လှစ်ပေးခဲ့ပါတယ်။1930ပြည်လွန်နှစ်တွေအတွင်းဒီအင်ဒိုကိုစတင်ဆောက်လုပ်ခြင်းကတည်းကအများပြည်သူကြိရှိခွင့်မရခဲ့ပါဘူး။ဒီအဆောက်အဝင်းထဲမှာသမ္မတအဆက်ဆက်အိမ်တွေစောက်ခဲ့ပါတယ်။ခန်းကနနာပြင်ဆင်ထားတဲ့ဒီအင်ယာဝင်းကိုအခုတော့ယဉ်ကျေးမှုစင်တာအဖြစ်အသုံးပြုမယ်လို့လည်းသမ္မတအသစ်ကပြောဆိုထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာနိုင်ငံတော်ဆန့်ကျင်လုံဆောင်မှုပြည်သူပိုင်းပစ္စည်းဖျက်ဆီးမှုတွေကြောင့်ထိန်းသိမ်းထားတဲ့အစွန်းရောက်အစ္စလာမစ်ဝါဒီခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုတွေနဲ့ရုံးတင်စစ်ဆေးသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။အစ္စလာမ်ဘာသာကိုစော်ကားမှုနဲ့တရားချမှတ်ခံထားသူခရစ်ယာန်အမျိုးသမီးတူကိုတရားရုံးချုပ်ကတရားစီရင်လွှတ်ပေးခဲ့လို့နိုင်ငံတော်ဝန်ဆန့်ကျင်ကန့်ကွက်မှုတွေဖြစ်ခဲ့ရကနေဒီလိုဆွဲချက်တွေပေါ်ထွက်လာတာဖြစ်ပါတယ်။ဒီအကြမ်းဖက်ဆန္ဒပြမှုကိုဘာသာရေးအုပ်စုတစ်စုတည်းနဲ့စတင်ဖွဲ့စည်းခဲ့တဲ့ TLP ခေါ်တရီအီလဘိုက်ပါကစ္စတန်နိုင်ငံရေးပါတီကစီယုံစီစဉ်ခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA ရဲ့ Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်ဖို့ရေးအချိန်ငယ်ကြိုးပမ်းခဲ့ကြပေမဲ့လက်တွေ့ဖြစ်နိုင်ခြေမရှိဘူးလို့ Cox's Bazar ကအခုလတာဝန်ရှိသူကပြောဆိုလိုက်ချိန်မှာပဲဒုက္ခသည်စခန်းနေရိုဟင်ဂျာတွေကလည်းမြန်မာအစိုးရကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့အပါအဝင်အခြေခံလူ့ခွင့်ရေးဆိုင်ရာသူတို့တောင်းဆိုချက်တွေမလိုက်လျောမချင်းပြန်ဖို့မဖြစ်နိုင်ဘူးလို့ပြောပါရယ်လက်တလောဒုက္ခသည်စခန်းတွင်ဆောင်ရွက်ပေးနေတဲ့ဒုက္ခသည်အတိမတ်ပြု UN ကပြားထဲမှာရိုဟင်ဂျာဆိုတဲ့အမည်နာမကိုထည့်သွင်းပေးဖို့နဲ့သူတို့ရဲ့ချက်လက်တွေကိုသူတို့ကိုယ်တိုင်ရဲ့ခွင့်ပြုချက်မရှိဘဲတဆင့်လွှဲပြောင်းပေးရတာမျိုးမလုပ်ဖို့ကိုလည်းဒုက္ခသည်တွေဘက်ကအရေးတကြီးတောင်းဆိုနေကြရပါတယ်ဘင်္ဂလားဒေ့ရှ်ရောက်တိမ့်နဲ့ချီတဲ့ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲခြေနေတွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ ARS အစိုးရအဖွဲ့ရဲ့အစိုးရတပ်စခန်းတွေနဲ့နေကြားဆောင်တပ်စခန်းတွေကိုအင်အားသုံးအကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းအသက်အန္တရာယ်ဆိုရင်ရလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတဲ့တိမ့်ချီတဲ့ဒုက္ခသည်တွေနေရရင်းကိုလုံခြုံစိတ်ချစွာပြန်လာနိုင်ရင်းနဲ့ပြန်လည်လက်ခံနေရချထားရေးအစီအစဉ်တွေကိုအစဉ်သင့်ဖြစ်အောင်စနစ်တကျဆောင်ရွက်ထားပါတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားတာပါ။ဒါပေမဲ့လို့အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်ပို့နိုင်ရေးအတွက် UNHCR UNDP နဲ့မြန်မာအစိုးရတို့ကြားအကြိမ်ကြိမ်ကြိုးပမ်းခဲ့ပေမဲ့လို့လက်တွေ့ဖြစ်နိုင်ခြေမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မှာရှိတဲ့အကြီးတန်းကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးမှူး Miss Sambu Rispiga ပြောဆိုခဲ့ပါတယ်။ ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းမြန်မာအစိုးရကိုသူတို့ဘက်ကလူလားတောင်းဆိုချက်တွေကိုမလိုက်ရောမပေးမချင်းပြန်မှုအခြေအနေမရှိဘူးလို့ပြောပါရယ်ဒန်ထိုလီဒုက္ခသည်စခန်းအမှတ်15နေရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဥမောင်ကျော်မင်းကလည်းသူတို့အတွက်အခြေခံလူအခွင့်အရေးလုံခြုံရေးအာမခံချက်နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝမပေးမချင်းနေရပြန်မှုကစိုးရိမ်မှုတွေရှိနေတော့မှာပဲလို့ပြောပြပါရယ်ကျွန်တော်တို့
အဓိကကတော့ကျွန်တော်ရဲ့ ethnicity ပေါ့မြန်မာနိုင်ငံမှာအခွင့်အရေးဟူတဲ့မြန်မာပြည်ဟော ethnicity ပေါ့မူတဲ့နေရာကတော့ကြောင့်လို့ကျွန်တော်တို့တောင်းဆိုနေတယ်ကျွန်တော်တို့မူလနေတာ original home နဲ့ရပွားတော့ကျွန်တော်တို့တောင်းဆိုနေတယ်နောက်တစ်ခုကတော့ဒါနဲ့စကံပေါ့သူတို့ကစီစဉ်လုပ်နေတယ်အဲ့ဒါကိုကျွန်တော်တို့လုံးဝလုံးဝကျင်းပနေတာပေါ့နောက်တစ်ခုကတော့ဟော NBC ကိစ္စပေါ့ကျွန်တော်တို့ကအရင်ကအမှုသားမပူနိုင်ခဲ့သူဖတ်ကြပြောကြောင်းကျွန်တော်တို့မှာ NBC ကမမလူပါဘူးလို့ကျွန်တော်တို့ပြနေပါတယ်ကျွန်တော်တို့က NBC ကိုလုံးဝလုံးဝဆန့်ကွက်နေပါတယ်ခင်ဗျကျွန်တော်တို့မှာလုံးဝကျွန်တော်တို့ဒီချောင်းစုချောင်းမရရင်ဘယ်တော့မှပြန်မမဟုတ်ဘူးလို့ကျွန်တော်တို့စွန့်ပစ်နေတာပေါ့ဒီချောင်းစုချောင်းမရရင်ကျွန်တော်တို့ဘယ်လိုတွားရမလဲဘင်္ဂလားဒေ့ရဲ့ဆူရာကလည်းတက်ကတက်ကတွန်းနေတယ်ဆန်ဘွားတော့ဒါပေမဲ့ကျွန်တော်တို့ဒီမူရနရာကျွန်တော်တို့ဒီချောင်းစုချောင်းမရရင်ကျွန်တော်တို့ဘယ်တော့မှပြန်မမဟုတ်ဘူးလို့ပြောချင်ပါတယ်ခင်ဗျ
ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာအနီဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်တဦးလည်းဖြစ်မောင်နှောဒေတာခန်ចောင်းဆရာတဦးဖြစ်ခဲ့တဲ့ဥမ္မောင်ကလည်းနေရက်ကိုပြန်လာကြမဲ့သူတို့အတွက်နေရက်ရင်းနေမှာပြန်လည်နေရာချပေးတာအကျန်းဖက်တိုက်ခိုက်မှုတွေအတွင်ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုတွေလိုအပ်နေတဲ့အကြောင်းအစိုးရကိုသူတို့တောင်းဆိုထားတာတွေကိုလိုက်ရောပေးမယ်ဆိုရင်ပြန်မှုအသင့်မှာပဲလို့ပြောပါရယ်အဓိကကျွန
်တော်တို့တောင်းဆိုချင်တာသဘောတန်ရောမူလနဲ့နိုင်ငံသားကော်ရပီပြရမယ်မှာဆိုရဆရာနမဲနိုင်မှာကျွန်တော်တို့မူလနဲ့နဲ့တန်ကြရဟုတ်သဖြင့်ဖိုင်ချန်ကွန်ဤလူကျွန်တော်တို့ကိုပြရမယ်နမဲတော့မှာကျွန်တော်တို့ security ကျွန်တော်လုံချရဘအဲ့ဒီလုံချရကိုကျွန်တော်ကနိုင်ငံတကာဆောင်းအကြောင်းတန်းဆောင်းတန်းနဲ့ကျွန်တော်တို့အတူလိုက်ပါရမယ်နောက်တဲ့အဲ့ဒီဘီယာသူတို့ repatriation လို့ပြောတော့ဒီမှာကြည့်ရလို့ရသူတို့ပြောရင်ငါအခုတော့လာကရစက်ကင်းနဲ့တံဘူလာဝေလာကရစက်ကင်းနဲ့သူတို့ကဂျာစက်ကင်းကိုပူပြီးတော့ဂျာစက်ကင်းကနေနီသူတို့မူလနိုင်ငံမရရင်တော့သူတို့အနည်းဆုံးနိုင်ငံမဲ့အနည်းဆုံးနိုင်ငံပဲသူတို့ကိုသာဖြစ်မယ်လို့ပြောတယ်အဲ့ဒါကိုကျွန်တော်ကလုံးဝလာမကန်ဘူး
လက်တော်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာဒုက္ခသည်တွေရင်ဆိုင်နေကြရတာကတော့ဒုက္ခသည်စခန်းနေတွေကအသက်၁၂နှစ်အထက်ကလေးငယ်ကစလို့ဒုက္ခသည်တဦးချင်းစီရဲ့မိသားစုစီရဲ့အချက်အလက်တွေကို UNHC ကကောက်ခံပြီးတော့အထောက်ထားကတ်တုတ်ဖေးနေတဲ့ကိစ္စပါဒုက္ခသည်တွေဘက်ကတော့အဲ့ဒီကတ်ထဲမှာရိုဟင်ညာဆိုတဲ့အမည်ကိုထည့်သွင်းပေးဖို့နဲ့သူတို့ကိုကောက်ခံထားတဲ့ကိုရေးစီရဲ့အချက်အလက်တွေကိုသူတို့ရဲ့ခွင့်ပြုချက်မရှိဘဲတခြားအဖွဲ့အစည်းကိုလက်လွှဲပြောင်းပေးအပ်ခြင်းမပြုဘဲဆန္ဒပြတောင်းဆိုနေကြရတယ်လို့လည်းဥမ္မောင်ကပြောပါရယ်
ကျွန်တော်တို့ကတောင်းဆိုတာလည်းဒီမှာအဲ့တော့အချပဲတုံးဆိုတာရဲဒီမှာအချပေါ့တမအချကကျွန်တော်တို့ရိုင်းကနာမည်ရေးပြရမယ်နော့တချက်ကဆိုကကျွန်တော်တို့အချလာနေကြောက်တာဟာကိုမြမဆူရာကိုကျွန်တော်ညွန်ချတာမှာပါပဲနဲ့ကျွန်တော်ကွန်ပိုရှင်မှာပါပဲနဲ့ဘယ်တော့မှပူရမှာပူနိုင်မှာမဟုတ်ဘူးဆိုပြီးတော့ကျွန်တော်အချနာချကိုအတေချတုံးဆိုတာရှိတယ်အဲ့ဒီ
အခုထုတ်ပေးမယ့် UN ကတ်ကတော့ပို့ပြီးတော့မှနီးပညာပိုင်းဆိုင်ရာအထောက်အထားတွေနဲ့အဆင့်မြင့်ပြီးစခန်းတွင်းရိတ်ခါစေဝါပစ္စည်းစားတဲ့လူသားချင်းစာနာမှုကူညီပေးရေးလုပ်ငန်းတွေဒုက္ခသည်တွေကိုဆောင်ရွက်ပေးရမှာပို့ပြီးတော့မှအဆင့်ပြေချောမွေ့လွယ်ကူလာစေဖို့ရည်ရွယ်တယ်လို့ကုလဘက်ကပြောဆိုထားပါတယ်။အခုလက်တလောအခြေအနေမှာတော့ဒုက္ခသည်စခန်းတွင်းစားနပ်ရိတ်ခါအခက်အခဲတွေနဲ့လည်းရင်ဆိုင်နေကြရတယ်လို့ဒုက္ခသည်တွေကပြောပါတယ်။
ဒီနေရာတော့လို့ဆိုဆိုရနေတာကတော့ဟာအခုလူတွေရတဲ့ဘက်ကသုံးတာရှိနေပစ်စစ်ကတမျိုးစင်တာကုန်းနဲ့ဒီနဘူးနဲ့အဲ့ဒီဖိတ်တုံနေပဲသုံးမျိုးပဲရတယ်စနေဟာကလောလောဆာခက်ခဲရှိတယ်လေဒီမှာစနေဟာဟာအခုလုံးမရဘူးကျွန်တော်တို့ကစီရီဖာကလောလောဆာရာကိုဆိုရင်ဒီ
ပင်္ဂလာဒေဒုက္ခသည်စခန်းတွေထဲမှာစားနပ်ရိတ်ခါနေစရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပေမဲ့လို့အဖြစ်ဆိုးတွေနဲ့ရင်ဆိုင်ခဲ့ကြရတဲ့ရိုဟင်ညာဒုက္ခသည်တွေဘက်ကတော့သူတို့ကိုနေရရင်းကိုပြန်ပို့ဖို့အရေးစိုးရိမ်မှုတွေရှိနေကြတော့မယ်ဖြစ်ပါတယ်ရှင်
။မဆုမွန်စုစည်းတင်ပြခဲ့တာပါ။အခုဆက်ပြီးထိုင်းမြန်မာနယ်စပ်မှာမူရစီတွေဖမ်းမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နယ်လူငယ်မူရစ်ဂိုင်းတွေကတဲလာတဲ့ထိုင်းဘတ်ငွေတန်း2000ကျော်တက်မှုရှိတဲ့စိတ်ကြွအစီတွေနဲ့ice လို့ခေါ်တဲ့မူရစ်ဆေးဝါးကီလို600လောက်ကိုဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းခဲ့ပါတယ်။မအေးမှသတင်းပေးပို့ထားတာပါ
။ထိုင်းရဲတပ်ဖွဲ့ရဲ့ဒုရဲချုပ်ချက်လန်ကရက်စီဝလာခန်နဲ့အတူထိုင်းမြောက်ပိုင်းလမ်းပန်းခရိုင်အုပ်ချုပ်ရေးမှူးစစ်တပ်နဲ့မူရစ်ဆေးဝါးနှိမ်နင်းရေးတပ်ဖွဲ့တွေပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲကိုဒီဇင်ဘာလ1ရက်နေ့မှာပြုလုပ်ခဲ့တာပါ။ဖမ်းဆီးမိတဲ့စိတ်ကြွဆေးပြားအရေအတွက်ကတော့၄တန်း၈000နဲ့ice လို့ခေါ်တဲ့မူရစ်ဆေးဝါးကီလို600နဲ့အတူနိုင်မမတနက်နှစ်လက်ပါကင်ဆောင်ထားတဲ့လူငယ်တွေကိုဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ရဲ့ဒုရဲချုပ်ချက်လန်ကရက်ကပြောဆိုသွားပါတယ
်။ဒါပေမဲ့ဆူဆူရီနာထန်ပေါ်ဒီပပီကုန်းဆို
စ်ဆေးဝါးတင်လာတဲ့တရခန်ထိုင်းနိုင်ငံသား၄ဦးဟာဖမ်းမိသမျှအသက်ငယ်ဆုံးအသက်16နဲ့18နှစ်သာရှိသေးတဲ့လူငယ်လေးတွေဖြစ်နေတယ်လို့လည်းဆိုပါတယ်။ထိုင်းမြောက်ပိုင်းလမ်းပန်းခရိုင်ဘိုဟိုယိုတင်အဝေးကြီးလမ်းမရဲ့စစ်စရေးဂိတ်မှာနိုဝင်ဘာလ30ရက်နေ့တောက်ကြနေညကစစ်စရေးအရာရှိတဦးတည်းသာရှိနေခြင်းပစ်ကတ်ကားငယ်2စီးနဲ့လူငယ်လေးဦးဟာရဲဂိတ်ကိုဖြတ်မောင်းပြီးပြေးခဲ့တာလို့ဆိုပါတယ်။တာဝန်ကျရဲအရာရှိကအရေးပေါ်သတင်းပေးပို့ခဲ့တာကြောင့်နယ်မြေအတွင်းမှာရဲတပ်ဖွဲ့ဝင်တွေဟာကားနှစီးကိုပိတ်ဆို့ပြီးတော့ဖမ်းဆီးနိုင်ခဲ့တာပါ။သတင်းစာရှင်းလင်းပွဲမှာတော့ဒူရဲချုပ်ကဘူးရစ်ကုံတဲတွေအနေနဲ့အသက်မပြည့်သေးတဲ့လူငယ်တွေကိုတုံးပြီးစိတ်ကြွဆေးတွေကိုထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေခရောင်နဲ့လမ်းပန်းကိုဖျက်ပြီးတက်ခရိုင်အထိတဲခိုင်းခဲ့တာဖြစ်တယ်လို့ဆိုပါရယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်စေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေတန်းပေါင်း315တန်းနီးပါးရှိသွားပြီဖြစ်ပါရယ်။ဒီရက်ပိုင်းတွင်မူရစ်စေးဝါးဆဲဆောင်လာနေတဲ့မူရစ်ခိုင်းဝင်တွေနဲ့ထိုင်းစစ်တပ်တို့ဟာတိုက်ပွဲ၅ကြိမ်ဖြစ်ခဲ့ပါတယ်။အခုရက်ပိုင်းအတွင်းမှာပဲထိုင်းအစိုးရတာဝန်ရှိသူတွေဟာအရေးပေါ်အစည်းအဝေးလုပ်ခဲ့ပြီးစိတ်ကြွဆေးတွေအများအပြားဝင်ရောက်ရာနေရာဖြစ်တဲ့ထိုင်းမြောက်ပိုင်းဒေသတစ်ခုလုံးကို၃လအတွင်းမူရစ်ကင်းစင်တဲ့နယ်မြေဖြစ်အောင်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းမူဝါဒချမှတ်ခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Artificial Intelligence လို့ခေါ်တဲ့အဇီဝအသိဉာဏ်သုံးနည်းပညာဟာအနာဂတ်ကိုမျှော်ရည်တဲ့စိတ်ကူးယဉ်သိပ္ပံဝိထုတစ်ခုမဟုတ်တော့ဘဲလူတွေရဲ့နေစဉ်ဘဝမှာလက်တွေ့ဖြစ်လာပါပြီ။ကွန်ပျူတာကိုအခြေခံတဲ့အဇီဝအသိဉာဏ်ကလူတွေရဲ့ဘဝတွေကိုဘယ်လိုပုံဖော်ပြောင်းလဲပြီးအနာဂတ်ကိုဘယ်လိုအပြောင်းအလဲတွေဖော်ဆောင်လာမလဲဆိုတာကိုဒီသတင်းပတ် plug-in အစီအစဉ်မှာ VOA သတင်းတောက် Jessman Oni ကတင်ပြထားတာကိုကိုရနိုင်ကပြောပြပေးမှာပါ။
Artificial intelligence လူတွေတီထွင်တဲ့အသိဉာဏ်အသက်မဲ့တဲ့အသိဉာဏ်လို့ခေါ်တဲ့အဇီဝအသိဉာဏ်သုံးနည်းပညာဟာကျွန်တော်တို့လူတော်များများရဲ့ဘဝတွေကိုအပြောင်းအလဲတွေဖြစ်စေပြီးကျွန်တော်တို့ဘလို့ခီးသွားတယ်ဘာတွေရှာဖွေလေ့လာကြည့်ရှုတယ်အပြင်ဘာတွေစားသလဲဆိုတဲ့အပေါ်မှာလည်းအကျိုးသက်တွေရှိလာနေပါတယ်။ဒါပေမဲ့အလင်းမြန်ဖြစ်ပေါ်တိုးတက်လာနေတဲ့နည်းပညာတွေကအခြေခံကျတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေတယ်လို့ Microsoft company ရဲ့ဦးဆောင်ရှင်နေ Brad Smith ကပြောပါတယ
်။ Just as no person and no government and no company should be above the law.No technology should be above the law either. We're going to have to create
ဥပဒေထက်မှဘယ်သူမှဘယ်အစိုးရကမှဘယ်ကုမ္ပဏီမှမရှိသင့်တယ်လို့ဘယ်နည်းပညာမှမလည်းမရှိသင့်ပါဘူး။ကျွန်တော်တို့အနေနဲ့လိုက်နာရမယ့်ကျင့်ဝတ်စီမံစည်းကမ်းတွေနဲ့ဥပဒေတွေကိုဖန်တီးသွားဖို့လိုမယ်လို့ကျွန်တော်ထင်တယ်။ဒါမှလူမှုအတိုင်းအဝိုင်းတွေအနေနဲ့ဒီနည်းပညာကိုဘာမှအသုံးပြုမယ်ဆိုတာကိုဆုံးဖြတ်နိုင်မှာပါ
။လူရဲ့အသိဉာဏ်နဲ့ရှင်လာနေတာနဲ့အမျှဒီအဇီဝအသိဉာဏ်သုံးနည်းပညာတွေကိုအကျန်းဖက်ဝါရတိုက်ဖြတ်ရေးကမ္ဘာလုံးဆိုင်ရာငတ်မောက်ခေါမောက်မှုတိုက်ဖြတ်ရေးနဲ့သိပညာနယ်ပယ်တွေမှာလည်းအသုံးပြုလာနေတယ်လို့ Brad Smith ကပြောပါတယ်
။ A lot of the most recent advances in immunotherapy for example in the world of cancer treatment
ဥပမာကင်ဆာရောဂါကုသတဲ့နေရာမှာကိုခံအားကိုမြင့်တင်ပြီးတော့ကုသတဲ့နေရာမှာအခုနောက်ဆုံးသိပညာကင်ကရလိုက်တဲ့တူးတက်မှုတွေကတကယ်တော့အဇီဝအသိဉာဏ်ပေါ်မှာအခြေခံပြီးတော့တိစောက်ခဲ့တာဖြစ်တယ်လို့ပဲဒါကဆက်ပြီးတော့ရှင်ရလာနေတယ်လို့ယူဆပါတယ
်။ဒါပေမဲ့အဇီဝအသိဉာဏ်သုံးနည်းပညာမှာတိုးတက်မှုတွေကအလုတ်ကိုင်းဈေးကွက်မှာလည်းအပြောင်းအလဲတွေဖြစ်လာနိုင်ပြီးကြွမ်းကျင်မှုသိမ့်မရှိတဲ့အလုတ်သမားတွေအတွက်တော့ပိုပြီးတော့ခက်ခဲစေမှာဖြစ်တယ်လို့သူကပြောပါတယ
်။ If you go through a drive-through for a fast food restaurant, you basically have a human being, an employee who's just listening to what you say.
အလွယ်တကူအမြန်မှစားလို့ရတဲ့ fast food စားသောက်ဆိုင်တွေကိုကားပေါ်ကနေပဲဝယ်တဲ့အခါမှာအခုဆိုလို့ရှိရင် microphone ကနေကိုမှားတာကိုလူတစ်ယောက်ကနားထောင်ပြီးတော့ computer ထဲကိုထည့်ပြီးတော့မှားလိုက်ပါတယ်။ဒါပေမဲ့လာမယ့်9နှစ်လောက်မှာတော့အဲ့ဒီညမှာဒီလိုမျိုးလုတ်ပြီးနေတဲ့သူတယောက်အစားကိုမာရာကိုတေချာနားလည်ပြီးတော့မှာပေးမယ်ကွန်ပျူတာတွေရောက်လာမယ်လို့ကျွန်တော်ထင်တယ်
။ဒီကနေ့လုတ်သားအင်အားစုအတွက်အခြေခံလိုအပ်ချက်ကတော့ခေတ္တမှာရှေ့ကိုတိုးတက်နိုင်ဖို့အတွက်ဂျောင်းဂျင်မှုအစ်စ်တွေကိုလေ့လာသွားဖို့ပဲဖြစ်တယ်လို့ Brad Smith ကပြောပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင်။အခုဆက်ပြီးတော့ဒီညနေပိုင်းစီစဉ်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားမှာက American ပြည်ထောင်စု San Francisco မြို့မှာ coffee တစ်ခွက်လောက်ရနိုင်တဲ့နေရာတွေအများကြီးရှိပါတယ်။ဒါပေမဲ့အခုနောက်ဆုံးထွက်လာတဲ့စိုင်သစ်တစ်မျိုးကတော့ espresso နဲ့ cappuccino coffee တွေကိုဆက်ရုပ်တွေကဖြိုပေးတာပါ။ Michelle Quinn ကိုတိုင်တွားရောက်လေ့လာသတင်းပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင်
။လာမေက coffee ဆိုင်တစ်ခုမှာတာဝန်ပေးထားတဲ့ဆက်ရုပ်ကလေး Robin ဟာ cappuccino coffee တစ်ခွက်ကိုမိနစ်ပိုင်းအတွင်းဖြိုပေးနိုင်ပါတယ်။Come for the robot, stay for the coffee ဆိုတဲ့ Cafe X Coffee ဆိုင်ရဲ့ဆောင်းပါးကတော့ဆက်ရုပ်စီကိုလာရင် coffee တောက်ကြရအောင်လို့အတိပေးရပါတယ်။ဒီဆိုင်မှာဆက်ရုပ်ကလေး Robin အလုပ်လုပ်ပါတယ်။ Robin ဟာဘရောမှမပင်ပန်းသလိုခဏတစ်ဖြုတ်လည်းအနာမယူပါဘူး။နောက်ပြီး Americano Coffee အမျိုးအစားကိုလည်းသတ်မှတ်ထားတဲ့ဤအတိုင်းအတိအကျဖြောပေးနိုင်ပါတယ်။ Cafe X ရဲ့လုပ်ငန်းအရာရှိချုပ် Cynthia Young ကအခုလိုပြောပါတယ်
။ It's always going to use exactly the same quantity of bean, the same
ဒီက ရေသွေးမပြောင်းတဲ့ coffee စီရီကိုအမြဲသုံးတဲ့အပြင် coffee ဖြော်ဖို့လိုတဲ့ရေနဲ့နှုတ်ကိုလည်းသတ်မှတ်ထားတဲ့အချိုးနဲ့ပဲအမြဲတမ်းအသုံးပြုသွားမှာပါ coffee ရဲ့အပူချိန်လည်းအမြဲတမ်းအတူတူပဲဖြစ်နေပါလိမ့်မယ်
coffee ဖြော်ရောင်းနေတဲ့ဟော်ရီဆေးရုပ်ကလေးဟာပိုက်ဆံထည့်လိုက်ရင်စားစရာတွေအလိုလိုထုတ်ပေးတဲ့အယောင်ဆက်တွေထက်တော့တာပါတယ်ဆေးရုပ်ကလေးကို hardware နဲ့ software တို့ပေါင်းစပ်ဖန်တီးထားတာဖြစ်ပြီး Mitsubishi လို့အစ်စ်6ခုပါတဲ့လက်တံတွေတပ်ဆင်ထားပါတယ်သူမှအချက်လက်တွေအပေါ်အခြေခံပြီးတော့တွက်ချက်တဲ့ algorithm လို့ခေါ်တဲ့နည်းစနစ်ထည့်သွင်းထားတဲ့အတွက် coffee မာသူတွေများလာရင်ဘလို့မမှန်ကန်ကန်လုပ်ရမယ် coffee အတွက်လိုတဲ့ပစ္စည်းတွေနှဲနေပြီလားဆိုတာကိုလည်းစစ်ဆေးနိုင်တာပါ coffee ဆိုင်အနီးမှာတော့ဆေးရုပ်ကလေးပြဿနာသက်ရင်ကူဖို့လူတစ်ယောက်ရှိနေပြီး coffee လောက်ဝဲသူတွေနဲ့ coffee စီရီအကြောင်းစကားစမြည်ပြောကြပါတယ်စင်ဒီယာကအခုလိုဆက်ပြောပါတယ
်။ We sort of really see this as a human robot collaboration.
ဒါကိုလူသားနဲ့ဆက်ယုပ်ပူးပေါင်းဆောင်ရွက်မှုအဖြစ်ကျွန်တော်တို့မြင်ထားပါတယ်။ coffee ဆိုင်တွေမှာလက်ရှိဖျော်ပေးနေကြတဲ့လူတွေရဲ့လှုပ်သားစွမ်းအားကိုဘယ်လိုအဆင့်မြင့်တင်နိုင်မလဲဆိုတာမျိုးပေါ့
။နောက်ပြီးအဲ့ဒီဆက်ယုပ်တွေကိုလည်းသူတို့ရဲ့ Pingu စိုက်ကလေးတွေထည့်ပေးထားတာပါ။
We have a wave which is very popular. People really like to see the robot.
ဟုတ်ကဲ့ရေကိုဆက်ယုပ်ကလေးကလက်ကလေးဝီယံပြတာကိုလူတွေကသိသဘောကျကြပါတယ်။ဆက်ယုပ်တွေလက်ပြတာကိုလူတွေကြည့်ရှင်ကြတယ်လေ။နောက်ပြီးတော့ဟောဒီမှာခမရရဲ့ coffee ရပါပြီဆိုတဲ့ဟန်ပန်မျိုးတောင်မှထည့်ထားပါသေးတယ်။လမ်းသွားလမ်းလာတွေကိုဆွဲဆောင်ဖို့နည်းနည်းပါးပါးကပြတာမျိုးလည်းရှိပါတယ်
။တီတော်ဆက်ရုပ်တွေဖြောပေးတဲ့ coffee ကိုရောလှူတွေဘလို့သဘောရပါသလဲ။ coffee lover တဲ့ Kak Shuma ကတော့အခုလိုမြင်ပါတယ
်။ I feel like this is a
level of coffee ဖြောထားတာကတော့ကျမအတွက်အဆင်ပြေပါတယ်။ကြံတဲ့အပိုင်းကိုတော့ကျမသိလည်းမသိပါဘူးရှင်
။နောက်ထပ်ဖောက်တဲ့သူဖြစ်တဲ့ Sean Bonner ကလည်းအခုလိုပြောပါတယ
်။ I think there's a lot of repetitive work that people
would ထပ်တလဲလဲလုပ်နေရတဲ့လူသားတွေမလုပ်ချင်တဲ့အလုပ်မျိုးတွေအများကြီးရှိပါတယ်ဆက်ရုပ်တွေနည်းနည်းကလည်း coffee တစ်ခွက်ဖြော်ပေးနိုင်ဖို့လူတွေနဲ့အတော်များများထိတွေ့ဆက်ဆံမှုရှိဖို့လိုရတယ
်ဆက်ရုပ်တွေနေရာယူလာတာကြောင့်လူတွေအလုပ်လက်မဲ့ဖြစ်လာနိုင်တယ်ဆိုတဲ့ဆိုရင်မျိုးတွေရှိနေချိန်မှာပဲ coffee နဲ့ပတ်သက်ပြီးတော့လူတွေနဲ့ဆက်ရုပ်ပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာတွေဟော်ရီ coffee ဆိုင်မှာတွေ့မြင်နေရပြီဖြစ်ပါတယ်ရှင်
ဆန်ဖရန်စစ္စကိုမြို့ကဆက်ရုပ်ကော်ဖီဆိုင်အကြောင်းကိုနန်းလောင်ပြောပြခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမဲ့ VOA TV စီစဉ်တွေကိုကြည့်ရှုအားပေးနိုင်ပါတယ်ရှင်ဒီကနေ့တနင်္လာညနေပိုင်းစီစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
သမုတ်ဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတထွန်းနဲ့ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးကမ္ဘာစည်းပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားသဘောတူညီချက်လေးတစ်ခုရရှိခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လှမ်းမှာပဲ Air Force One လေးပေါ်မှာသမ္မတထရန့်ကကြေညာချက်ထုတ်ပါတယ်။ဒီဆွေးနွေးပွဲကအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အလားအလာကောင်းနေတဲ့ကောင်းမွန်အလုပ်ဖြစ်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတထရန့်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့လာမယ့်ဇန်နဝါရီဒါမှမဟုတ်ဖေဖော်ဝါရီလလောက်မှာတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။သမ္မတထရန့်ကအာဂျင်တီးနားနိုင်ငံ G20 အစည်းအဝေးတက်ရောက်ပြီးအပြန်မှာသတင်းထောက်တွေကိုလေယာဉ်ပေါ်မှာပြောဆိုတာဖြစ်ပါတယ်။တွေ့ဆုံဖို့အတွက်နေရာ၃နေရာကိုစဉ်းစားထားတဲ့အကြောင်းပြောပြီးမဲ့လဲဘယ်နေရာတွေလဲဆိုတာကိုတော့သူကထုတ်ဖော်ပြောဆိုသွားတာမရှိပါဘူး။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာပြင်သစ်ဝန်ကြီးချုပ်နဲ့ပြည်ထောင်ရေးဝန်ကြီးတို့နဲ့တွေ့ဆုံပြီးအရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့ကျင်းပခဲ့ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့အပါအဝင်နိုင်ငံတော်မှသတင်းသုံးဖက်ဇက်တိုက်ဆန္ဒပြနေကြတဲ့ကိုအင်ကြီးအဝါဝတ်ဆန္ဒပြသူတွေကိုဘလို့မျိုးအကောင်းဆုံးကင်တွဲဖြစ်ရှင်းမလဲဆိုတာကိုဆွေးနွေးဖို့အခုလိုအရေးပေါ်အစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ပဲရစ်မြို့မှာစနေနေ့ကလုပ်တဲ့ဆန္ဒပြပွဲတွေအတွင်ဆန္ဒပြတဲ့သူတွေကိုပြတင်းပေါက်တွေရိုက်ခွဲစတိုးဆိုင်တွေကိုလူရိုက်ခဲ့ကြသလိုအက်ဒီထရမ့်အထိတ်မှမဟုတ်ဦးကြီးကိုလည်းဆေးတွေနဲ့မှုတ်ခဲ့ကြတာကြောင့်အဓိကယုံအသွင်လိုဖြစ်လာခဲ့ပြီးဒါဟာပြီးခဲ့တဲ့နှစ်တည့်အတွင်းပါရီမြို့မှာဖြစ်တဲ့အဆိုအရဆုံးလူမှုမငြိမ်သက်မှုတစ်ခုလည်းဖြစ်ပါလေရှင်
။တရင်ချင်းချုပ်ကိုမှတ်သိမ်းကြီးထိုက်ပြောပြခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။VOA American တန်ညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရိုးကနေထုတ်လွှင့်ပေးခဲ့ရပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
Thank you.
This program has come to you from the Voice of America, Washington.